ကိုင်းတိုင်းပလဲမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဒီကနေ့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းသုံးတက်ခတ်ခဲ့သလိုဒေသခံတွေစစ်ဘေးရှောင်နေရတာကတော့တရင်တပတ်ကြော်ကြာရှိနေပြီလို့စစ်ရှောင်နေသူတွေကပြောပါတယ်ဒီတော်တွင်ရင်းမပင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေရှိခဲ့ပြီးအရသားတအူးသေဆုံးခဲ့ပါတယ်စကိုင်းတိုင်းကစီးရေးအခြေအနေနဲ့စစ်ဘေးရှောင်နေရတဲ့အခြေအနေအကြောင်းတရင်ပေးပို့ချက်ကိုအခြေခံပြီးတော့ကိုခမောင်စိုးမင်းကပြောပြပေးမှာပါခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်မှာနေမြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားဒီကနေ့ဩဂုတ်လ9ရက်မနက်ပိုင်းမှာကျင်းင်းကျေးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်တဦးက BOA ကိုအခုလိုပြောပါတယ
်ပွဲဖြစ်တဲ့နေရာကိုဖြစ်ကြတယ်ဟုတ်တယ်ရွာနောက်ကတိုက်ပွဲဖြစ်တဲ့နေရာကိုဒီကောင်းလို့ရေးချင်းနဲ့တော့ကိုကဒီကပိတ်ထားတယ်ပိတ်ထားပြီးတော့ခိမာတဲ့ချိန်မှာလေကြောင်းလမ်းပြီးတော့ခေါ်လိုက်တဲ့ချိန်လေကြောင်းရောက်လာခဲ့တာကျမတို့ရောက်လာပြီးတော့အဲဒီကစ်ခန့်ချင်းချင်းခါလိုက်တော့ပြောပြသွားတယ်ဆိုတော့ဒါခိစားချာချုံးပါ냐တော့ဘာတစ်ခုမှသတင်းမရဘူ
းဆလင်းကြီးမြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်ပြီးထွက်ခွာလာတဲ့စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကတည်းကပလဲမြို့နယ်တဲကိုဝင်ရောက်ပြီးနေမြေရှင်းလင်းနေတာဖြစ်ပါတယ်အဲဒီလိုနေမြေရှင်းလင်းတာတွေလုပ်နေချိန်မှာပဲတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ PDF တွေကပြောပါတယ်။ပလဲမြို့နယ်တဲကိုစစ်တပ်ဝင်ရောက်လာတာသတင်းတစ်ပတ်နီးပါးရှိပြီးဖြစ်တဲ့အတွက်မြို့နယ်တဲကကျေးရွာဆေးရွာတဲ့မင်းကဒေသခံ1000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။တိမ်းရှောင်နေတဲ့ကတော့ပလဲမြို့မှာကအကွက်ပတ်ရှောင်နေရတာဆိုတော့ညမှာရကမ္ဘာနေနေကြည့်ပါတော့7 13ရောင်ဝင်နေတော့ရှိမှာဗျာလူဦးရေကတော့ဒါရွာနေနဲ့ပြောမယ်ဆိုရင်တပေါင်းဝင်နေတော့ရှိမှာနော်အခက်ခဲတော့လက်ကြီးတော့ဟိုယာကြီးကလည်းပူးဆောင်ပြီးတော့ဖြားအနာလည်းရှိလာပေါ့ဗျာနော်အဲ့မှာဒီခြေဝါပြည့်ရှိရတော့အခက်ခဲရှိသေးတယ်။ဂျန်နဲ့ဟိုစောင်းဝင်နေရေကတော့ဟိုရောက်တဲ့ရွာတွေအားလုံးကဝိုင်းဝန်းပြီးတော့ကျွေးမှုတဲ့အတွက်စောင်းဝင်နေရတော့အခက်ခဲကြီးတိတ်မရှိပါဘူးပေါ့ဗျာတောထဲမှာနေတဲ့လူတွေကတော့အခက်ခဲရှိတာပေါ့တချို့ကဆိုင်ငယ်နဲ့ဒိန်းချောင်းတာလက်နဲ့ဒိန်းချောင်းတာတော်ကြီးတို့ထွန်ဆက်တို့ကားလို့ရှိရတယ်ချီချီသိမ့်တော်လည်းဒီကတော့ဒုက္ခရောက်တယ်ဗျတကြည်ရောဒီလိုတော့
တဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလည်းမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့ပြီးတဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလည်းမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အသက်20အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရင်မာပင်မြို့နယ်တဲကတစ်တွေထားရှိတဲ့နေရာကနေအဲ့ဒီတစ်တွေသဲဆောင်ဖို့လာရောက်တဲ့စစ်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတဦးကအခုလိုပြောပါတယ်
။သူတို့ကအဲ့စေသူဒီဖွဲ့စီတယ်လေစေသူဒီကဘရင်းတဲ့ကွန်းပေါ့။အဲ့ဒီနေရာလာယူရမှာတော့အဲ့မှာတစ်တွေကိုသူတို့တဲဖို့လာတဲ့တာပေါ့အဲ့ဒါကိုကာကွယ်ရင်းနဲ့တိုက်ပွဲဖြစ်တာ။တမ်းဘူဘရင်းအင်းကြပေါ့အဲ့နဲ့တော့10နာရီ17နာရီလောက်စစ်တပ်နားလိုက်ဖြစ်လိုက်နားလိုက်ဖြစ်လိုက်ရယ်ဒီညနေပိုင်း3နာရီလောက်ဖြစ်ပြန်တော့နည်းနည်းကြီးနဲ့ထူလို့စစ်မင်းဆောင်တယောက်မင်းကလေးတယောက်ကြာဆုံးတယ်ဒီလေးကတော့ဖွင့်ငြိမ်းနေတော့ဗျ10နာရီလောက်ကကျွန်တော်ဘာတို့အဲ့ဟိုဆေးရူတံပိုးအင်ဂျာနာတစ်ပတ်ကနေရန်တံပြင့်နေတာဈေးရွာအခုကလောလောဆယ်3ချောင်းတံပိုးဆေးသူအင်ဂျာရင်းမြင်းမဘူးတော့တောက်ကုန်းတော့ပဲအင်ဘတ်အဲ့ရွာတွေကြီးရတယ်လူကြီးကတော့ကမ္ဘာကြီးနဲ့ကတော့3000ကျော် 4000 လောက်နေမှာပေါ့
စစ်တပ်ဟာမုံရွာမြို့တစ်ဖက်ကန်းကနေရင်းမာပင်မြို့နယ်ဘက်ကိုဆက်လီတွေနဲ့ကူးပြီးတစ်ကွင်းမှာပုံထားတဲ့တစ်တွေကိုတည်ယူဖို့ကြိုးစားရာကနေတိုက်ပွဲဆဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကလည်းအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးမှာရှိတဲ့ဆုံးချောင်းကျေးရွာကိုစစ်တပ်ကညအချိန်ဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာကြောင့်ပြည်သူအုပ်ချုပ်ရေးကာကွယ်ရေးနဲ့ဒေသခံအပါအဝင်14ဦးတပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ
ကိုခမောင်ဆုံးမတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာတော့ရခိုင်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်ပြီးတော့အရေးကြီးနေတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့ကြောင်မဲမြို့မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့သတင်းကိုပြောပြချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဒီလ6ရက်နေ့ကရက်ွက်အုပ်ချုပ်ရေးမှုယုံဘုံပေါက်ခွဲပြီးတနက်နေ့အပြစ်ခံရလို့ရုံးဝန်ထမ်းအုပ်သေးဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာအခုလိုစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေပြစ်မှတ်ထားတိုက်ခတ်ခံရတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဘယ်သူလက်ချက်လဲဆိုတာတော့အခုချိန်ထိမသိရသေးပါဘူး။ဒီအကြောင်းသတင်းဖိတ်ပို့ချက်ကိုတော့ မဆုမုံကပြောပြပေးမှာပါခင်ဗျာ
လက်နက်ကင်ပြိပခါတွေဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောက်မဲမြို့အမှတ်တရက်ွက်ရုံမှာဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲပြီးတော့တနက်နဲ့ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုနဲ့ပစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့သူတွေကတော့ကြောက်မဲစီပင်ဌာနကလက်ထောက်ညွှန်ကြားရေးမှုနဲ့နမ်မတူမြို့ကနေအစည်းအဝေးတက်ဖို့ရောက်လာတဲ့လျှက်စစ်ဝန်ထမ်းတအူဖြစ်တယ်လို့ကြောက်မဲဒေသခံတအူကပြောပြပါတယ်။
သူတို့တည်တာတော့၂ယောက်ပေါ့နော်တည်တာ၂ယောက်ဆိုတာဒါ CB ED တယောက်ရဲ့နောက်ပြီးတော့လက်စစ်ကနံပါတ်2တွေလည်းပြီးတော့ကြောင်မဲရောစီးဝေးလာဖို့ဆိုပြီးတော့အဲ့မှာလက်ဖက်တောက်ရတာပေါ့၂ယောက်ပေါ့တည်တာတော့တန်ရရတာတော့ဒီဘုံစမှန်တာတော့၃ယောက်ပါပဲဟိုမစိုးရင်ရတန်ရလေးတခြားလည်းပဲရှိပါတယ်ဒါပေမဲ့ဒီဌာနဆိုင်နဲ့ပတ်သက်ပြီးတော့ဒီမျိုးပောက်ပွဲမှုကတော့ဒါပထမဆုံးပေါ့နော်
စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေလက်ဖက်ရည်တောက်နေတဲ့အချိန်မှာအခုလိုပြစ်ခတ်ခံရတာလို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဌာနဆိုင်ရာရုံးအခုလိုတိုက်ခိုက်ခံရတာကတော့ပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ကြောင်မဲဒေသခံနောက်တဦးကတော့ဒဏ်ရာရတဲ့သူက၃ဦးထက်ပိုများနိုင်တယ်လို့လောလောဆယ်ဒဏ်ရာအခြေအနေတွေလည်းအသေးစိတ်မသိနိုင်သေးဘူးလို့ပြောပါတယ်
။စစ်တဲ့အချိန်ကျွန်တော်လည်းအိုင်နာလေးရှိလို့အိုင်နာလေးရောက်တော့ရသွားတယ်။ပြောကြတာကတော့လက်ပြဘုံလားဘုံဒီလားတော့မသိဘူးပါနော်အဲအကြီးနဲ့တော့တစ်ချက်ရင်ပြတယ်ပြပြီးတော့မှတနက်နဲ့လည်းထပ်ပြတ်သွားတယ်ပေါ့တန်ရာရတော့6ယောက်လို့ပြောတယ်6ယောက်မှ9ယောက်ကတော့နည်းနည်းနည်းဆန်တဲ့ပုံစံမျိုးပေါ့4ယောက်ကတော့ထိခိုက်တန်ရာပေါ့ငါအဲ့လိုမျိုးလေးတော့စေယုံပိုင်းကနေတော့တိရတယ်ဒါပေမဲ့တေချာတယ်မတေချာဘူးတော့မပြောတော့ဘူးပေါ့နော
်အဲ့ဒီဘုံပေါက်ကွဲမှုနဲ့ပြခတ်မှုအတွင်းတန်ရာရသူအရေးအတွက်နဲ့အခြေအနေအသေးစိတ်ကိုတော့ VOA မြန်မာမှအနေနဲ့တိချအတိမပြုနိုင်သေးပါဘူးဒီတော်တွင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကဟိုတယ်တစ်ခုထဲမှာလဲဩဂုတ်လ6ရက်နေ့တနေ့ထဲမှာပဲဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်အပေါက်ကွဲမှု3ကြိမ်ဖြစ်ခဲ့ပါတယ်ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအခုလိုမျိုးဘယ်သူဘဝကျူးလွန်နေဆိုတာကိုမသိရတဲ့ဘုံပေါက်ကွဲမှုတွေပြစ်ခတ်ခံရတာတွေမကြာခဏဆိုသလိုရှိနေပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာတော့အပြန်အလှန်ဆွတ်ဆွဲပစ်တင်တာတွေလည်းရှိနေပါတယ်ရှင်